ဟာဗီဟာရီကိန်းမုန်တိုင်းဟာစနေနေ့မနက်စောပိုင်းကကုန်းတွင်းပိုင်းကိုဝင်ရောက်တိုက်ခတ်ခဲ့ပါတယ်။တက်ကဆက်ပြည်နယ်အရှေ့တောင်ပိုင်းရော့ခ်ပို့မြို့မှာကုန်းတွင်းကိုဝင်ရောက်ခဲ့တာဖြစ်ပြီးတော့မုန်တိုင်းကြောင့်ကမ်းရိုးတန်းအလျှောက်မှာလေပြင်းနဲ့အတူမိုးသဲထန်စွာရွာသွန်းခဲ့ပါတယ်။ဟာဗီဟာရီကိန်းမုန်တိုင်းဟာဆယ်စုနှစ်တစ်ခုအတွင်းအမေရိကန်ပြည်ထောင်စုကိုအပြင်းထန်ဆုံးဝင်ရောက်တိုက်ခတ်ခဲ့တဲ့မုန်တိုင်းလည်းဖြစ်ပါတယ်။ကုန်းတွင်းကိုစတင်ဝင်ရောက်တဲ့အချိန်မှာပြင်းအားအဆင့်၄ရှိပြီးတော့လေတိုင်လုံးကတနာယီကို209ကီလိုမီတာအထိရှိခဲ့ပါတယ်။ဒါပေမဲ့စနေနေ့မနေ့အစောပိုင်းမှာတော့မုန်တိုင်းကတဖြည်းဖြည်းအပြော့လာခဲ့ပြီးတော့အခုခါမှာတော့မုန်တိုင်းရဲ့ပြင်းအားအဆင့်ဟာတစ်အထိကျသွားပြီဖြစ်တယ်လို့အမေရိကန်ရုပ်သံသတင်းတွေမှာဖော်ပြနေပါတယ်။မုန်တိုင်းကကုန်းတွင်းပိုင်းကိုတဖြည်းဖြည်းနီးကပ်လာတာနဲ့အမျှတက်ဆက်ပြည်နယ်မှာနေထိုင်တဲ့သူထောင်ပေါင်းများစွာဟာလည်းမုန်တိုင်းအန္တရာယ်ကိုရှောင်တဲ့အတွက်အနေနဲ့ကုန်းတွင်းပိုင်းကိုထွက်ပြေးတိမ်းရှောင်ခဲ့ကြပါတယ်။အခုချိန်ထိတော့မုန်တိုင်းကြောင့်ထိခိုက်ဒဏ်ရာသေဆုံးသူဘယ်လောက်ရှိတယ်ဆိုတာကိုတော့အတည်ပြုလို့မရနိုင်သေးပါဘူး။ဒါပေမဲ့လေတိုက်နှုံးတွေပြင်းထန်တဲ့အတွက်ကယ်ဆယ်ရေးအဖွဲ့တွေဟာနေရာအတော်များများမှာအပြင်းမထွက်နိုင်ပဲဖြစ်နေတယ်လို့တာဝန်ရှိသူတွေကပြောပါရခင်ဗျာ။